ဘာသာရေးအဆုံးရောက်မှုရဲ့ဒဏ်တွေကိုကမ္ဘာအနှံ့မကြာခဏကြားရလေရှိပါတယ်ခင်ဗျာ။အဲ့လိုအဆုံးရောက်ဝါဒတွေကိုတိုးတက်မှုနည်းတဲ့နိုင်ငံတွေမှာပုံမများပြစွာတွေ့ရတတ်ပေမဲ့ဖွံ့ဖြိုးပြီးနိုင်ငံတွေမှာလည်းအထင်ကရမြင်ရတတ်ပါတယ်။အဆုံးရောက်ကျင့်စဉ်တွေယုံကြည်မှုတွေကိုနားယောင်မိလို့ဘဝပြည့်ရတဲ့အဖြစ်အပျက်တွေကိုလည်းဘယ်ဘာသာရဲ့သမိုင်းမှမဆိုတွေ့ရမှာပါ။မြန်မာပြည်မှာမကြာခင်ကတရားထိုင်တရားမှတ်တဲ့ခန္ဓာကိုယ်အနေထားတစ်ခုနဲ့ပတ်သက်ပြီးစိုးရင်ပူပန်စွာတတိပေးပြောဆိုမှုတွေကြားရပါတယ်။မန္တလေးမြို့မြဝတီမင်းကြီးကျောင်းတိုက်ဆရာတော်အရှင်အရိယဝန္တာဘိဝန္တကတရားထိုင်နေဆိုတဲ့စကားလုံးကြောင့်အယူလွဲနေကြတယ်လို့ RFA ကိုမိန့်ပါတယ်ခင်ဗျာ
။ဒီမှာလည်းတရားထိုင်ဆိုတာဒီဟောရတွေကဗမာဟောရတွေပါဠိမှာတော့ပဋိတန်လာနလို့ခေါ်တယ်။တိတ်ဆိတ်မှုခံစားရတယ်လို့ဒီလိုခေါ်တာပေါ့ဗျာ။အဲ့ဒီကနေထလာရင်တိတ်ဆိတ်တဲ့အနေကနေထလာတယ်လို့တရားထိုင်ရထလာတာကိုအဲ့တိုင်သုံးတယ်အဲ့ဒါကြောင့်မလို့တရားကထိုင်ဆိုလို့ဒီလိုကြည့်ပြောလို့တော့မရဘူးပေါ့တရားဆိုတာပြည့်ရဖို့မျိုးစုံနဲ့တရားအဲ့လိုလုပ်လို့ရတယ်အဲ့ဒါကိုသူက formal informal လို့ဒီလိုတော့ပြောရင်တော့ပြောမှာပေါ့နော် formal ဆိုတာပုံစံတရားဆိုရင်တော့အဲ့လိုတရားထိုင်တာကစတာဟုတ်ဗျာအဲ့လိုကမ္မမတ်တာအဲ့ဒါတွေကအဲ့ဒီ formal ပုံစံပြတဲ့သဘော informal ဆိုတာရှိတယ်။သွားရထိုင်လျောင်းဥပ္ပယပုတ်လေးပါလုံးမှာတရားတတိနဲ့ကပ်ပြီးတော့နေတိုင်းတရားအလုပ်လုပ်တာဖြစ်နေတာ။ဒါကြောင့်တရားထိုင်ဆိုတဲ့စကားလုံးဗမာဝါဒကြီးကသိမကောင်းဘူး။ထိုင်တာကိုပဲမှတ်ယူပြီးတော့ဟိုတကယ်ဥပ္ပယပုတ်ကြီးကိုတရားလို့သူတို့မထင်တာဖြစ်နေတယ်။အဲတရားရှုမှတ်တယ်လို့ဒီလိုပဲတုံ့နာကောင်းတယ်လို့ထင်တယ်ပေါ့နော်။ကိုယ်ကမရှိမမှတ်လို့ဒီ awareness မလုပ်ပြီးအတွက်တရားမဖြစ်တာ awareness လုပ်ရင်တရားဖြစ်တယ်လို့ဒီလိုပြောရမှာပေါ့နော်အဓိက awareness လုပ်မှုကအဓိကကြာနေတဲ့
ဆရာဝန်ဒေါက်တာဦးတင်ဆွေကလည်းမလုံမရှားကာလကြာရှည်စွာနေထိုင်ခြင်းဟာကျန်းမာရေးကိုထိခိုက်နိုင်တယ်လို့ပြောပါတယ
်လူရဲ့အနေထားပုံစံဟာမကြာမကြာအချိန်ကြာရင်ပြောင်းပြီးမှဒါလည်းရင်ကျွန်တော်ဇီဝကမ္မကဖြစ်စဉ်ကမှန်ကန်တာဟုတ်တက်မတဲ့ထိုင်နေတက်မတဲ့ရက်နေတက်မတဲ့အိတ်နေဆိုတာတွေမဟုတ်ပဲねအနေထားပိုဇီရှင်ပေါ့အမျိုးမျိုးပြောင်းမှသာလေဟိုပမာလို့ပြောရင်လည်းသူလက်ပံမှုပေါ့နော်ကျွန်တော်တို့ရှေ့စာလို့ပြောရင်လည်းဇီဝကံမှာဖြစ်စဉ်ကပို့ပြီးတော့မှတ်မယ်ခင်ဗ
ျမြောက်တွေမင်းကြီးဆရာတော်ကတရားအားထုတ်တယ်ဆိုတဲ့စကားအသုံးနှုန်းဟာလည်းမှားနေတယ်လို့ထောက်ပြပါရခင်ဗ
ျနောက်တစ်ခုကလည်းတရားအားထုတ်တယ်ဆိုတာလာပြရင်ဟောအားထုတ်တယ်ဆိုတော့အာကုန်တယ်လို့ဖြစ်ပုံနဲ့ဒုက္ခအဲ့ဒါလေဒီနေ့ဝတ်ခုမှာဘုန်းကြီးရန်ကုန်မှာဥပဒေဘက်ကအမျိုးသမီးဆွေးနွေးတဲ့အချိန်မှာပါတယ်သူကဒီဗုဒ္ဓရဲ့ဖြစ်စဉ်ကိုသူပြောမယ်တဲ့ပြောတဲ့အချိန်မှာပါလာတော့ဗုဒ္ဓဟာ6နှစ်ပတ်လုံးတရားဝင်ကျင့်ခဲ့ရတယ်တဲ့အဲ့လိုတွေလုပ်တာအမှန်တကယ်တော့6နှစ်ပတ်လုံးကျင့်ခဲ့ရတာမဟုတ်ဘူးအမှန်6နှစ်ပတ်လုံးလမ်းမရောက်ခဲ့တယ်လို့ဒီလူပြောရမှာအဲ့ဒီဟာကြီးကဘယ်တော့ထိဟိုမိခုကျွတ်ချောက်ဒုက္ခရောက်တုံးမင်းတရားထင်ရတာမတက်တာဘူးဘုရားလူဇွဲမျိုးဘုရားလူတတိမျိုးမှုတရားရတာတောင်းတန်ဒုက္ခနဲ့ရင်းလို့မရဘူးအဲ့လူတွေဖြစ်ကုန်ညာအဲ့ဒါကြောင့်တရားထိုင်တာကိုဒီနောက်ပိုင်းမှာဟိုကြောက်ရွံ့မှုတွေခုံးကြီးတွေစပြီးတော့ဖြစ်နေတယ်ဒီတရားထိုင်တဲ့နီးလန်းချမ်းသာတဲ့နီးလန်းကိုလည်းသူတို့မသိကြဘူးအဲ့ဒါတွေဖြစ်နေတယ်ဒီကိစ္စကလည်းတော်တော်မကောင်းဘူးဒီတရားအားထုတ်ဆိုတာသူကအားထုတ်တယ်ဆိုတော့ energy ကုန်တဲ့သဘောဖြစ်တယ်အမှန်မဟုတ်ဘူး energy သွင်းလာခေါ်တာပေါ့နော် charge လုပ်တယ် charging လုပ်တယ်လို့ခေါ်တာပေါ့အပြန်ပြီးပြည့်အောင်လို့အဲ့လိုသွင်းလာခေါ်တာတရားအဲ့ဒီမှာမြတ်စွာဘုရားပြောတယ်ဗောဓိကုမာရတုတ်တင်တယ်ဗောဓိမင်းသားကမြတ်စွာဘုရားကိုရှောက်တယ်သူ့ရဲ့အတွေ့အကြုံယူဆလीဘုရားရှိမှသူကြိုက်ဆုံးလို့ယူဆတဲ့အတွေ့အကြုံကိုတင်ပြတာဘယ်လိုတင်ပြအောင်ဆိုတော့ဒုက္ခိနဒုက္ခအဓိကတတ်ပါဒုက္ခတစ်ခုလူရင်းနေဆိုရင်ဒုက္ခတွေနဲ့ရင်းပါပဲရမှာပဲဗျာတဲ့ဒါရှောင်လွဲလို့မရဘူးဖြတ်လန်းလေးမရှိဘူးလို့သူကပြောချင်တဲ့သဘောပဲအဲ့ဒါမြတ်စွာဘုရားဆက်လာလေးနဲ့ပုတ်ချသွားတယ်သူစကားကိုအေးတဲ့မင်းသားဘုမင်းသားပြောတဲ့အယူအဆသူများအရင်ဆုံးကအရင်ကြိုက်ခဲ့တဲ့အယူအဆပေါ့အဲ့လိုပြောတာ
အမေရိကန်ပြည်ထောင်စုရှိဆရာတော်အရှင်ဇဝနကလည်းမိမိကိုမိမိပင်ပန်းဆင်းရဲအောင်ပြုလုပ်ခြင်းအပြင်အကျိုးမရှိဘူးဆိုတာကိုမြတ်စွာဘုရားကအထင်ရှားဟောကြားပြီးဖြစ်တယ်လို့မိန့်ပါတယ
်တော်ထဲမှာ6နှစ်လုံးလုံးအယိုးပေါ်အရင်တင်သင်တို့ပကြီကားတွေမှာတွေ့ရပါတယ်အယိုးပြိုင်ပြိုင်နဲ့ထားနေတော့ထီအောင်ပင်ပန်းဆင်းရဲခံပြီးတော့သူတရားကျင့်ခဲ့တယ်အဲ့ဒီဟောကလည်းအမှန်တရားကိုမတွေ့ဘူး
ကျင့်နိုင်တဲ့အကျင့်ကိုကျင့်လိုက်တဲ့မှသာလေတရားကိုပြုသွားတယ်ဆိုပြီးဘုရားကိုယ်တိုင်ကလည်းမသိကြပါရှင်းရှင်းလင်းလင်းပြောထားပြီးသားပဲအဲ့တော့ခန္ဓာကိုယ်အထာကိလမထာနေယောဂဆိုပြင်းမစင်းအောင်လုပ်တဲ့ဥစ္စာမှာအမှန်တရားမဟုတ်ဘူးလို့ဘုရားအတိအကျဟောတာလေဒီကိုယ်ကိုတိတ်သက်ပြီးတော့မှတရားရတယ်ဆိုတဲ့ဥစ္စာဘုရားကလုံးဝလက်ခံတာကိစ္စမှာမဟုတ်တာတကယ်တော့ဘာသာရေးအစွန်းရောက်မှုကို ာမန်လူတွေပါအယူမတိမ့်ဖို့နဲ့ဆရာကောင်းတမကောင်းတွေကိုစီးကပ်ကြဖို့အကျိုးမျှော်နှိုးဆော်လိုက်ပါတယ်ခင်ဗျာ။